ကဲ့ရေးတော်ထူးထူးဆရာဝန်ကြီးဗမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီငလင်းအန်တရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခါကပြောခဲ့တဲ့နေရာမှာငလင်းမတိုင်ခင်ကျိုးတင်ပြင်ဆင်ထားတဲ့ဒီလေးလံတဲ့ပစ္စည်းတွေပြိုကျလဲကျတာကနေကာကွယ်ဖို့ပစ္စည်းထားသူစနစ်တကျရှိဖို့နဲ့ဒီလမ်းပေါက်လဲပိတ်မသွားအောင်ပေါ့နော်ပြင်ဆင်ထားဖို့နောက်ချက်ချင်းဒီဝက်ကာကင်လုံနိုင်ဖို့ပေါ့နော်အလုံးကြုံဆုံးအခိုင်အမာဆုံးနေရာကိုရှာထားဖို့နဲ့ဒီအရေးပေါ်ရှေးဦးသူနာပြည်သူနီးတွင်နဲ့အရေးပေါ်ဆင်းတဲ့ပစ္စည်းတွေကိုဆောင်နာဖို့တွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေငလင်းလှုပ်လာတဲ့အချိန်မှာဘာတွေချက်ချင်းလှုပ်တင်တာကိုဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ငလင်းလှုပ်တာနဲ့ဆရာရေပထမဆုံးဘာလို့ဖို့အရေးကြီးတယ်ဆရာ
ငလင်းတကယ်လှုပ်လာပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့မှာချက်ချင်းကိုယ့်ရဲ့တုံ့ပြန်ဆောင်ရွက်မှုတွေကစနစ်ကျဖို့လိုတယ်စနစ်မကျရင်ခုနပြခဲ့တဲ့အားနဲ့ဒီဆုံးမှုကပို့ပြီးတော့များနိုင်တယ်ပေါ့နော်အဲ့ကြောင့်မလို့တကယ်လို့မြတ်ကိုဟာစောင်းဦးတွင်မှာအိမ်တွင်မှာရုံးတွင်မှာရှိနေတဲ့အခြေအနေပထမဆုံးအရေးကြီးဆုံးကတော့ကိုယ့်အကူစတေဘယ်ဖြစ်အောင်ပေါ့နော်ကိုယ့်အကူတည်ငြိမ်အောင်နေပြီးတော့ဆုံးဖြတ်ချက်ချပြီးတော့ဘာလုပ်ရမလဲဆိုတဲ့ step တွေကိုတစ်ခုပြီးတစ်ခုလုပ်သွားဖို့လိုတယ်နော်ဒီလိုပဲကိုယ့်ရဲ့ဘေးမှာရှိတဲ့ဒေသစုဝင်တွေရောနော်လုပ်ဖို့ကြိုက်ပက်တွေရောအကုန်လုံးလည်းပဲတတ်နိုင်သမျှအရန်ကိုမကြောက်ရွံ့မှုနဲ့ရောက်ရက်ခတ်ပြီးတော့ဖြစ်ဖို့အတွက်ဒါတွေအတွက်တော့ချက်ချင်းပဲကြံ့ကြံ့ပေးရမယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ငလင်းလှုပ်လာလာချင်းအရေးကြီးဆုံးကဒီစိတ်ကိုတည်ငြိမ်အောင်ထားပြီးတော့အခုဆရာပြောတဲ့ဘလို့စနစ်တကျဆက်ဆောင်ရမယ်ဆိုတော့အသေးစိတ်ရှင်းပြပေးပါလားဆရာ
ပထမဆုံးစလှုပ်တာနဲ့လိုရမယ့်ကိစ္စကတော့အန္တရာယ်ကင်းတဲ့နေရာကိုအမြင်ချဖို့ကိုရှိနေတဲ့နေရာနေပြီးတော့အန္တရာယ်ကင်းတဲ့နေရာဆိုတာအဆောက်အဦတွေကနေပြီးတော့အပြင်ကိုထွက်ဖို့အတွက်လုံးဝမထွက်သင့်ဘူးခြေကအရှင်းပြေးရှင်းပြီးတော့အဆောက်အဦပြင်ကိုထွက်အောင်ကြိုးစားတာတို့အဲ့ဒါကြတော့တက်လီကောင်ကိုတုံးပြီးတော့အပြင်ကိုထွက်အောင်ကြိုးစားတာမျိုးတွေမလုပ်သေးဘူး။ဘာလို့လဲ။ငယ်ငယ်လုပ်တဲ့အချိန်ကငယ်ငယ်လေးကိုပြေးနေတဲ့အချိန်မှာပဲကြိုးတဲ့အချိန်ပိတ်မိတဲ့အချိန်နှစ်သွားကြုံနေတဲ့အတွက်ကြောင့်ကိုရှိနေတဲ့နေရာမှာပဲစိတ်ရှိတဲ့နေရာတစ်ခုခုကိုချက်ချင်းရှာ။သူတို့ကစိတ်ကြည့်တဲ့နေရာဆိုတာကတော့ကျွန်တော်ဒီခိုင်ခန့်တဲ့သပွဲရဲ့အောက်တို့အကာအကွယ်ရဲ့အောက်တို့ကြီးဝင်တဲ့ဟာမျိုး
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီခိုင်ခန့်တဲ့နေရာမှာဆရာအရင်ပြောခဲ့တဲ့ဝက်ကာတိုင်းပေါ့နော်။ဝက်ပြီးတော့အကာအကွယ်တစ်ခုကိုယူပြီးတော့တစ်ခုခုကိုမလဲအောင်ဂင်ထားပါပါဆရာနော်
ဟုတ်ကဲ့ဟုတ်ကဲ့ခရေအောက်လိုနေနေနေရမျိုးတော့ तू ကမဝင်သေးဘူးခရေအောက်ကျတော့အရန်နေတော့တစ်ခုခုပြိုကျလာနေကိုကအောက်မှာပြီးနေမှာပေါ့နော်တကယ်တော့ခိုင်ခန့်တဲ့သပွဲမျိုးတွေခိုင်ခန့်တဲ့အကာအကွယ်မျိုးတွေဒီလိုမျိုးတွေအောက်မှာချက်ချင်းနေရယူနေတယ်အဲ့ရပေါ်မှာရှိနေတာမှခေါင်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ခေါင်းပေါ်ကနောက်တစ်ခါကျတော့ဝင်းပေါက်တို့နိုင်ရန်တို့ဒီမှန်တကားတို့ဒီလိုချက်ချင်းမျိုးတွေရဲ့ဒီမှာတော့ပြိုကျနေတဲ့အိမ်တော်ပြီးဘောကငင်းလာကြတဲ့ပစ္စည်းတွေရှိတဲ့နေရာတွေဒီလိုနေရာမျိုးတွေအောက်မှာတော့မနေသေးဘူးဒီကအရင်တို့ဘာလို့မှလည်းမနေသေးဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဒီငလျင်လှုပ်လှုပ်ချင်းနောက်ထပ်ဖြစ်နိုင်တဲ့ဘလိုအနေထပ်တော့ပြင်ထားစင်နေလဲဆရာ
တကယ်လို့များကိုကတိတ်မိနေမယ်ဆိုရင်ဒီထဲမှာအပြင်ထွက်မရပဲတိတ်မိနေတဲ့အခါမျိုးမှာလည်းပဲတက်နေတဲ့စိတ်ကိုတည်ငြိမ်အောင်ထားဖို့လိုတယ်ပြီးတဲ့အခါမှာအရန်ရုံးကံလှုပ်ရှားပြီးတော့မထွက်ဖို့ရည်ရည်ရုံးကံလှုပ်ရှားလိုက်မှကိုယ့်ကိုပြုတ်ချနိုင်တာမျိုးတွေထပ်ကျသွားတာမျိုးတွေဖြစ်နိုင်တဲ့အတွက်အဲ့ဒီအချိန်မှာကိုညီတော်မှုအတွက်သူကကြိုးစားမယ်တကယ်လို့မြန်ကိုကိုတိုင်းတနေရာထဲမှာပြိမ့်မိနေတယ်ဆိုရင်
ဟုတ်ကဲ့ဆရာအခုလိုဒီအိမ်တွင်းမှာပြီးသွားတဲ့ခါကျတော့တကယ်လို့ကိုကအိမ်ပြင်ကိုရောက်နေရောဆရာဘာတွေချက်ချင်းလုပ်ဆောင်နေလဲဆရာ
တကယ်လို့အိမ်ပြင်ထွက်နေရင်လည်းပဲဝက်ကာကိုင်ဆိုတဲ့တော့ငလျင်မှာသူကချက်ချင်းအောက်ကိုဘာကြောင့်ဝှက်ချလိုက်ရလဲဆိုတဲ့ခါကျတော့ငလျင်ကိုယ်တိုင်ကမတည့်ရနေတဲ့လူထိုင်နေတဲ့လူကသူကတဲချအောင်အရန်ကိုညီကြီးပေါ်ကိုသူကဘိုင်းဆိုလဲချအောင်လုပ်နေတဲ့တုံ့လုံးမှုမျိုးဆိုတဲ့ခါကျတော့သူကသူတို့ကျင်ရပြီးတဲ့ပုံစံကတော့ငလျင်ကကိုယ်ကိုတဲမချခင်ကိုကအရင်လဲကြပါလို့ပြောတာပေါ့။ဒါမှမဟုတ်ငလျင်ကငလျင်တန်းကြောင့်ဝုန်းသူလဲကြတဲ့အခါမျိုးကြရင်လက်ကောက်ပြီးလက်ကျုပ်မယ်ခေါင်းနဲ့ကြည့်ပြီးခေါင်းမှာတန်းရရမယ်သတိပြစ်မယ်ဒီလိုမျိုးတွေဖြစ်မှာဆိုလို့ပို့ဆိုတဲ့ပထမဆုံးဥစားအောင်ဆက်ကခြင်းညီကြီးပေါ်ကိုဒူးထောက်ပြီးပြုတ်ဝင်လိုက်ပါတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီမှာတော့ညီကြီးပေါ်မှာဝှက်ချတာပေါ့နော်အိမ်ထဲမှာဆိုရင်တော့ကျမ်းမြင့်ပေါ်ကိုဝှက်ချရမယ်တဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပြီးတဲ့အခါမှာကာဆိုတဲ့သဘောကတော့သူကပါဝင်ဆိုလိုတာလေဆိုကာဆိုတာကိုယ့်ရဲ့အပေါ်ကနေပြီးတော့ပြုတ်ကျလာနိုင်တဲ့ပစ္စည်းတွေကိုအဓိကအရေးကြီးဆုံးဖြစ်တဲ့ဥကောင်းဒါကိုကာဝယ်ထိုင်တာပေါ့နော်ဥကောင်းကိုတခုခုကြည့်မြင်ရင်သူကကျန်တဲ့တုံ့ပြန်မှုတွေမဆောင်ရနိုင်တော့ဘူးအဲကြောင့်မလို့ဥကောင်းကိုဒီမှာကိုယ့်ရဲ့ခေါင်းပေါ်ကိုလက်ကိုတင်းဒါမှမဟုတ်လည်းဘေးကမှခေါင်းလို့တခြားပစ္စည်းလို့ရှိရင်ခေါင်းပေါ်မှာတခုခုတင်းတကယ်လို့ဘန်းလို့ဘားလို့ဒီလိုမျိုးတွေရှိရင်လည်းခေါင်းပေါ်ကိုတင်ထားဖို့တော့ပြတာကာကာပါလို့ပြော
တာဟုတ်ကဲ့အဲတော့ဒီအိမ်အတွင်းမှာဆိုလို့ရှိရင်လည်းဒီကောက်ကိုမထိခိုက်အောင်ဒီဆရာအရင်ပြောခဲ့တဲ့ဒီခိုင်မာတဲ့သပွဲအောက်မှာဝင်ပြီးတော့အကာအကွယ်ယူလာသပွဲတိုင်ကိုဂင်တာမျိုးကိုဆွလိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဘုတ်ကာပြီးတော့မကင်ဆိုတဲ့သဘောကငလျင်ကကိုယ်ကိုလွတ်ကာပြီးတော့ဆွဲလဲနေတဲ့အတွက်ကြောင့်ဘေးကနေပြုတ်မကျအောင် တယ်မကြအောင်တခုခုကိုခြံရွယ်ဒီလိုတော့ဘုန်းနော်ဒါမှကြာကြမလို့ဝတ်ကားခိုင်းဆိုတော့ကျွန်တော်တို့ကငနေမှာအဓိကတုံ့ပြန်ရမယ့်အခြေအနေကိုသူကဆိုလိုတာတကယ်လို့အပြင်းမှာကိုကအပြင်းမှာအဆောက်အဦအပြင်းမှာရောက်နေရင်လည်းပဲကြိုးချနေတဲ့ကြည့်ကြည့်ရချင်တဲ့အစ်ပင်လေးအောက်တို့ဆောက်တွေရဲ့ဘေးတို့နော်အပြင်းမှာတက်ခိုင်နေတဲ့ဘေးအဲ့နေရာမျိုးတွေမဟုတ်ဘဲနဲ့ငနေမှာအဓိကကိုပြေးပြီးတော့ရှောင်ပုံးရမယ့်နေရာကဘာမှမရှိတဲ့ကွင်းကျင်လို့ကွက်လိုက်လို့နေရာမျိုးတွေမှာပဲသူကသွားပြီးတော့ဟုတ်ကဲ့ဆိုင်ကြီးနဲ့အဲ့ညမှာကိုကိုစိတ်ပြောင်းနေနေပါဘူးကျွန်တော်
ဟုတ်ကဲ့ဆိုင်တကယ်လို့အပြင်းမှာကားမောင်းနေတဲ့အနေထားမှာရှိနေခဲ့ရော
မောင်းနေတဲ့ကားဆိုရင်လည်းကားကိုအချိန်လျှောက်ပြီးချက်ချင်းရက်တဲ့အခါမှာလည်းခုနပြောသလိုပဲကျုပ်ကျပြိုလဲနိုင်တဲ့ကြည့်တွေရှိတဲ့နေရာမျိုးတိုက်တွေနဲ့ဝေးရာတစ်ပင်တွေနဲ့ဝေးရာနောက်ဆိုတကားတွေပေါ်တို့တကားအောက်တို့ဒီလိုသဘောမျိုးတွေမှာလည်းတုံးကမရဘူးကားထဲမှာရှိနေကားထဲမှာပဲဆက်နေဖို့အတွက်အဲဒါဆိုကားဟုတ်ပါဦးကြောက်ကြလာတာတခုရှိနေတယ်ကားကကိုယ်ကာကွယ်ပေးနေရှင်းမပြေအောင်ဘေးကိုမထွက်အောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအပြင်မှာအထူးသတိထားတဲ့နေရာအနေထားမျိုးတွေရှိနေလားဆရာ
အခုကကျတော့လည်းပဲသူကတကယ်လို့ပြန်နေနေလုပ်တဲ့အချိန်မှာကိုယ်ကပင်လယ်ကမ်းပြေလိုနေရာမျိုးရောက်နေတယ်ဆိုရင်တော့ဒါမြင့်တဲ့နေရာပေါ့လို့ဆူနာမီကလာနိုင်တယ်ဆိုတော့နာယီမိနစ်ပိုင်းနာယီပိုင်းအတွင်းမှာသူကတိုက်လာနိုင်တဲ့အတွက်ကြောင့်ဆူနာမီလုံးမဲ့မြင့်တဲ့နေရာဆူနာမီရေလိုက်နေရာပြီး20 30 50ပြီးမြင့်တဲ့ပြီးတော့အားလုံးကိုသူကဘယ်လိုပြောမလဲအနည်းရှိတဲ့အတွက်ကြောင့်အနည်းဆုံးတော့ပင်50အထက်မြင့်တဲ့နေရာမျိုးကိုဒါမျိုးအဆောက်အဦမြင့်ရှိတဲ့နေရာမျိုးအရင်တက်နိုင်တဲ့နေရာအမြင့်ဆုံးပြေးပြီးတော့ကာကွယ်နေတိုင်းဖြစ်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျေးဇူး